စကိုင်းတိုင်းကျွန်းလာမြို့နယ်ဝေလာမူရွာကိုတောက်ကြနေ့ညပိုင်းတုန်းကစစ်ကောင်စီတပ်တွေဝင်ရောက်လာပြီးလူနေအိမ်တွေကိုမီးရှို့နေတယ်လို့ဒေသခံတွေကပြောပါတယ်လောလောဆယ်ဝေလာမူရွာသား900ကျော်နဲ့အနီးပတ်ဝန်းကျင်မှာရှိတဲ့ကျေးရွာသူကျေးရွာသား2000ကျော်ဟာစစ်ဘေးဒုက္ခသည်အဖြစ်ထွက်ပြေးနေရပြီးတော့စားသောက်အစားအစာတွေနဲ့ဒီဆေးဝါးတွေအရေးပေါ်လိုအပ်နေတယ်လို့ဒေသခံတွေကပြောပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုခင်မောင်စုံမင်းပြောပြပေးပါဦးခင်ဗျာ
စကိုင်းတိုင်းကျွန်းလာမြို့နယ်ဝေလမှုရွာမှာပြည်သူ့ကာကွယ်ရေးတပ် PDF တွေရှိတယ်ဆိုပြီးမတ်လဇန်ကလေကြောင်းကတိုက်ခိုက်ခဲ့တာအခုတခါတိုက်ခိုက်ခံရတာကဒုတိယအကြိမ်ဖြစ်ပါတယ်ဝေလမှုရွာကိုစစ်ကောင်စီတပ်ကဧပြီလ15ရက်တကြံအကြက်နေ့ညနေပိုင်း9နာရီလောက်ကဝင်ရောက်မီးရှို့ခဲ့တဲ့အခြေအနေကိုဒေသခံတယောက်ကအခုလိုပြောပါတယ
်ဒီနေ့ဆိုလို့ချင်းစတားရကုန်းနီးရွာမှာအခြေချဘယ်လိုမှဝေလမှုရွာကိုမီးရှို့နေတယ်မနိုင်မနိုင်ခွဲလောက်ကအင်ဂျီက20ကျော်ကျော်လောက်ရှိပြီ။အခုချိန်ကြည့်အောင်တော့ငြိမ်းပြီးပြက်ဝီလမှုရောက်ပီဒီအက်တီရှိရတဲ့ပြမရှူရပြက်။ကြီးကြိုက်ဖန်စီချင်းနေတော့ဝီလမှုရောက်ရတော့မရှိပြက်။ကုန်းကြီးရောက်ရဆိုရင်တော့ရှိရတယ်။နှစ်ယောက်ဟုတ်ကုန်းကြီးရောက်နဲ့ဝီလမှုရောက်နဲ့ဆက်ရပြက်။ဝင်လာတော့ကြာကြီးရောက်ပါကုန်းကြီးရောက်ပဲ3ရက်လောက်ရှိဒီနေ့ရက်ဆိုရင်4ရက်မြောက်နေ
ဝေလမှုရွာကိုမတ်လတရနေ့ကလေကြောင်းကနေရဟတ်ရင်နဲ့ပစ်ခတ်တိုက်ခိုက်ခဲ့ပြီးတဲ့နောက်ရွာသူရွာသားတွေကတခြားကျေးရွာတွေနဲ့တောတောင်တွေထဲကိုတိမ်းရှောင်ခဲ့ကြရတယ်လို့ဆက်ပြောပါတယ
်။ဒီစစ်ကြောင်းကတော့ကြောက်ကြရဲ့သုံးလပိုင်းတရနေ့ကလေရင်နဲ့ပစ်ပြီးကြရဝင်နေစစ်ကြောင်းကနေဆိုအဲစစ်ကြောင်းပြန်ပြီးတော့မှနောက်တစ်ချက်ပြန်လာတယ်။အဲတော့ကတော့သူကလေရင်နဲ့ပစ်သွားပြီးဒီဝေလမှုရွာပတ်သက်တဲ့လေရင်နဲ့ပစ်ပြီးတော့မှလေရင်6စီးနဲ့ပဲအဲတော့တုံးကြီးရောပြစ်တယ်တုံးကြီးရလေချရတယ်ဒီဆရာမလေးစီရန်ဆရာမစီဆရာမ3ယောက်နေမင်းကလေးအမျိုးသမီးတယောက်ရောဖမ်းခေါ်တယ်သူရဲ့နောက်ဆုံးချင်းရတော့ဘာတင်မှတော့မရသေးအဲ့ချိန်မှာဒီရွာလူငယ်2ယောက်ကိုလည်းသူတို့လည်းဖမ်းခေါ်ပြီးတတ်ထားခဲ့တယ်မလာတရနေ့ပြစ်ပြီးကြရလေနေပြီးပြီးကလူရအကုန်ထွက်ပြေးသွားကြတယ်ကိုယ်ရနေချင်းပြမထပ်ပြီးတော့လူရတော့အကုန်တရာလုံးနှိမ့်တော့
တိတ်ဆောင်နေသူစစ်ပြေးဒုက္ခသည်တွေဟာလုံခြုံတဲ့နေရာထိုင်ခြင်းစားနပ်ရိက္ခာအပြင်စိတ်ကျန်းမာရေးစောင့်ရှောက်မှုအကူအညီတွေကိုလည်းလိုအပ်နေတယ်လို့တခြားဒေသခံတူကပြောပါတယ
်ဒီစပင်းဆောင်နေရတဲ့ဒီလူတွေကစိတ်ချောက်ချာပြီးတော့စိတ်ထိခိုက်မှုတွေတအားဖြစ်နေရလေရတခုခုဆိုရင်ထိတ်လန့်နေတဲ့အရာမျိုးတွေပဲတောက်လျှောက်ဖြစ်နေတာကိုဟုတ်လုံးလုံးနဲ့အတန်ကြိုင်ကိုသူတို့မခံနိုင်ဘူးပေါ့နော်အလိုမျိုးဖြစ်နေရဟုတ်ဒီဟာပတ်ချလေကိုလေနဲ့ပြစ်လိုက်တာဆိုတော့လင်းရင်လာပြီးဆိုရင်လူတွေကထိတ်ထိတ်ပြပြနဲ့ပေကြည့်လို့ပြည်ရမှာမသိပေါ့နော်လူပြရခက်နေရမျိုးကြီးဖြစ်တာကိုဟုတ်စစ်ဆောင်တွေအတွက်ဆိုရင်ဒီကသူတို့ရဲ့ဟိုနေရာထိုင်ခြင်းလုံခြုံမှုရဲ့ပြီးတော့စိတ်ဖြစ်တဲ့နေရာပေါ့နော်ပြီးရင်ဟိုစာနာရိတ်ခါဖြေးဝါရဲ့ပြီးလို့ဆိုရင်ဒီစိတ်ပိုင်းဆိုင်ရာကိုကုစားနိုင်မယ့်အရာမျိုးပေါ့
ဝေလမှုရွာမှာအင်ဂျီ130လောက်ရှိပြီးလူဦးရေ400ကျော်လောက်တိမ်းရှောင်နေရသလိုဝေလမှုရွာပတ်ဝန်းကျင်ကကျေးရွာတွေကလူတွေပါတိမ်းရှောင်နေတာကြောင့်စုစုပေါင်း2000ကျော်လောက်ရှိနိုင်ကြောင်းခန့်မှန်းထားပါတယ်ဒီလိုတိမ်းရှောင်နေကြသူတွေထဲမှာကျောင်းသူကျောင်းသား80လောက်အနည်းဆုံးပါဝင်နိုင်တယ်လို့လည်းပြောပါတယ်စစ်ကောင်စီဘက်ကတော့ကျွန်းလာမြို့နယ်ဝေလမှုကျေးရွာမှာ PDF အမိခံအကြမ်းဖက်သမားတွေရောက်ရှိနေကြောင်းသတင်းပေးပို့တဲ့အတွက်လုံခြုံရေးတပ်ဖွဲ့ဝင်တွေကကျေးရွာကိုစစ်ဆေးဆောင်ရွက်ဖို့တွားချိန်မှာထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပြီးလက်နက်တွေသိမ်းဆည်းရမိခဲ့တယ်လို့မတ်လ1ရက်ညနေပိုင်းမှာသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ